This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မြန်မာနိုင်ငံလူနိုင်ငံသားအပေါင်းတဘာဝဘေးစအနာရှင်ဘေးတို့ကနေကြင်ဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအယူဂျီအခွေသားများကစွတ်တောင်းမြတ်တာပို့သလာရပါတယ်ရှင်ဒီကနေ့2025ခုနှစ်စက်တင်ဘာလ20ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရီသတင်းနေဖြင့်မွန်လွမြောက်ရေးတပ်တော် MLF နဲ့မွန်ပြည်သက်ပါတီဆေးအာဏာရှင်တိုက်ဖြတ်ရေးရမညမွန်တပ်တော် NMSBADIMA တို့ပေါင်းစည်းတဲ့သတင်းကိုတင်ပြပေးပါမယ်ဒန်းတူရေးနဲ့ကိုပိုင်ပြဌာန်းခွင့်အပြည့်အဝရှိသောမွန်ပြည်ပေါ်ထွန်းရေးရည်ရွယ်ချက်ဖြင့်စစ်အာဏာရှင်စနစ်ကိုထိရောက်စွာတိုက်ဖြတ်နိုင်ရန်အတွက်မွန်လွမြောက်ရေးတပ်တော် MLF နှင့်မွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေးရမညမွန်တပ်တော် NMSBADRMA တို့သည်2025ခုနှစ်စက်တင်ဘာလ18ရက်နေ့တွင်ပေါင်းစည်းလိုက်ကြောင်းသတင်းထုတ်ပြန်ထားပါသည်ထို့သို့ပေါင်းစည်းကြသောမွန်လွမြောက်ရေးတပ်တော် MLF ဦးဆောင်ကော်မတီဝင်များနှင့်တပ်ဖွဲ့ဝင်များသည် NMSBADRMA ၏နိုင်ငံရေးနှင့်စစ်ရေးလုပ်ငန်းများတွင်တာဝန်ယူသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။မွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေးရမညမွန်တပ်တော် NMSBADIMA အနေဖြင့်တခုတည်းသောမွန်တပ်တော်ပေါ်ထွန်းရေးအတွက်ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့အသိပေးထားပါတယ်။မွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေးရမညမွန်တပ်တော် NMSBADIMA သည်မွန်ပြည်သူလူထုနှင့်အတူကိုပိုင်ပြဌာန်းခွင့်အပြည့်အဝရှိသောမွန်ပြည်ပေါ်ထွန်းရေးနှင့်စစ်အာဏာရှင်စနစ်အမြန်ဆုံးချုပ်ငြိမ်းရေးအတွက်ဘဝတူတိုင်းရင်းသားတော်လှန်ရေးမဟာမိတ်ဖွဲ့အစည်းများပြည်သူ့ကာကွယ်ရေးတပ်များနှင့်အတူပူးပေါင်းတိုက်ပွဲဝင်သွားမှာဖြစ်တယ်လို့သိရပါပါတယ်ခင်ဗျာဒုတိယစစ်ရေးသတင်းအနေဖြင့်ခင်ဦးတွင်အကြမ်းဖက်စစ်တပ်စစ်ကြောင်းနှင့်တော်လှန်ရေးအင်အားတိုက်ပွဲပြင်းထန်ခဲ့ပြီးစစ်တပ်ထံမှလက်နက်အချို့သိမ်းပိုက်ရရှိတဲ့သတင်းကိုတင်ပြပေးပါမယ်စက်တင်ဘာလ18ရက်နေ့တွင်ရွှေဘိုလေးကျင်ရေးရှိအကြမ်းဖက်စစ်တပ်နှင့်ရွှေဘိုဘုတ်ကုန်းပြူချံတို့မှခင်ဦးမြို့နယ်မကြီးတုံရွာဘက်သို့ထွက်လာသောအင်အား 80-80 ခန့်ရှိစစ်ကြောင်းကိုခင်ဦးမြို့နယ်တောင်ပတ်ချံတိုက်နယ်1နယ်မြေအတွင်းရွှေဘိုခရိုင်အမှတ်3တပ်ရင်းခင်ဦးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့မြို့နယ်ပကဖတိုက်နယ်ပကဖများနှင့်မြို့နယ်ပလဖတို့ပူးပေါင်း၍ထိတိုက်တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ကြောင်းခင်ဦးမြို့နယ်သတင်းမှန်ပြန်ကြားရေးမှသတင်းထုတ်ပြန်ပါသည်ထို့နှစ်ဖက်ထိတွေ့မှုတိုက်ပွဲတွင်အကြမ်းဖက်စစ်တပ်မှထိခိုက်မှုနှင့်ဒေဆုံးမှုများရှိခဲ့ပြီးအဆိုပါစစ်ကြောင်းသည်အခင်းဖြစ်ပွားတဲ့တိုက်ပွဲအတွင်းမှဘုတ်ကုန်းပြူချံနှင့်လေ့ကျင့်ရေးရှစ်ဘက်သို့ညာရင်းချင်းတက်ပြတ်ဆုပ်ပြေးသွားခဲ့တယ်လို့ဖော်ပြထားပါတယ်။တော်လိုင်းအင်အားစုများဘက်မှအထူးကဲ့မရှိဘဲနယ်မြေရှင်းလင်းရေးလုပ်ခဲ့ကြရာ MA4 တနက်တလက် MA5 ပစ္စတိုတလက်နှင့်သွေးအိုင်များ RPG အဖူးအင်နာဂါ 40mm နှင့်ကြီးများဘောက်နှင့်အင်ကွက်ကြီးကာပြားအုတ်ထုတ်ခဲယံအသုံးဆောင်စစ်သုံးပစ္စည်းများသိမ်းဆည်းရမိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီရေးမြို့နယ်ခမရ961တပ်ရင်းမှဈေးဝယ်ထွက်တဲ့တပ်ရင်းမှုမိသားစုနှင့်ရဲဘော်များစီးနင်းလာတဲ့ကားကိုပြစ်ခတ်ရာတပ်ရင်းမှုတေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စက်တင်ဘာလ18ရက်နံနက်9:00ခွဲအချိန်တွင်ကျောင်းရွာကြေးရွာရှိခမရ961တပ်ရင်းမှဈေးဝယ်ထွက်တဲ့တပ်ရင်းမှုတင်ထိုက်မိသားစုနှင့်ရဲဘော်များလိုက်ပါစီးနင်းလာတဲ့ကားကို YRF လူငယ်တော်လှန်ရေးအဖွဲ့နှင့် K TNL တရင်29တက်ခွဲ5တက်ခွဲ3တို့ပူးပေါင်းတိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။အဆိုပါတိုက်ခိုက်မှုပြီးနောက်စစ်ရေးသတင်းအရပြန်လည်စုံစမ်းရာတွင်တရင်မှုတိမ့်ထိုက်ကိုရေးမြို့ဆေးရုံကိုကားဖြင့်တည်ဆောင်သွားရာလန်ခရီတဝက်တွင်သွေးထွက်လွန်ပြီးတည်ဆောင်သွားကြောင်းအတိအကျသိရကြောင်းဖော်ပြထားပါတယ်။ထို့အပြင်ဇနီးဖြစ်သူလည်းဝမ်းပိုက်တွင်တနက်တန်ရာတစ်ချက်ထိမှန်ပြီးကားနဲ့အတူစီးနှင်းလာသောရဲဘော်၃ယောက်လည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါပါခင်ဗျာ။ဆလဘီဖာကန်နှင့်မြင်းကြံတွင်စစ်တပ်၏လေကြောင်းတိုက်ခိုက်မှုများကြောင့်ကိုရင်ကြီးအပါအဝင်၃ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စက်တင်ဘာလ19ရက်နေ့နနက် 9:30 မိနစ်ခန့်တွင်ဖာကန်မြို့နယ်မရှိကတောင်အုပ်စုထုံးဘူကျေးရွာသို့စစ်ကောင်စီတပ်ကဒရုန်းဖြင့်ဘုံဒီ၃လုံးကျဲချတိုက်ခိုက်ခဲ့ကြောင်းဒေသသတင်းများအရသိရပါတယ်။ထိုတိုက်ခိုက်မှုကြောင့်အမျိုးသားတဦးနှင့်အမျိုးသမီးတဦးသေဆုံးခဲ့ပြီးနောက်ထပ်တဦးအပြင်းထန်ဒဏ်ရာရရှိခဲ့ကာအိမ်နှလုံးလဲထိခိုက်ပျက်စီးခဲ့တယ်လို့သိရပါဗယ်။အလားတူမန္တလေးတိုင်းမြင်းကြံမြို့နယ်ကြောက်တန်ရွာရှိရွှေစေရီဖုန်ကြီးကျောင်းကိုစက်တင်ဘာလ18ရက်နနက် 10:20 ခန့်တွင်စစ်တပ်ကဂိုင်ရိုကော့ပတာ3စီးဖြင့်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းမြင်းကြံလူမှုလှုပ်ရှားမှုကော်မတီမှအတည်ပြုထုတ်ပြန်ထားပါဗယ်။ထိုတိုက်ခိုက်မှုကြောင့်တပ်တော်62နှစ်အရွယ်ကိုရင်ကြီးတပါပြန်လည်တော်မူခဲ့ပြီးကုန်းသာရွာမှတောင်သူမျိုးသမီးတဦးဒဏ်ရာရရှိခဲ့ကာကျောင်းဆောင်များပျက်စီးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီရွှေကူမြို့နယ်တွင်စစ်တင်နှံပေးရန်ပြင်ဆင်နေသည့်နေရာတစ်ခုကိုစစ်တပ်ဘုံကျဲတိုက်ခိုက်မှုကြောင့်18ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စက်တင်ဘာလ18ရက်ညတကောင်ရံအချိန်တွင် KIA တပ်မဟာ71တရင်စနစ်နယ်မြေရွှေကူမြို့နယ်ရှိကချင်လွတ်လပ်ရေးတပ်မတော် KIA ထိန်းချုပ်နယ်မြေအတွင်စစ်တင်နှံပေးရန်ပြင်ဆင်နေသည့်နေရာတစ်ခုကိုအကြမ်းဖက်စစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့ရာအနည်းဆုံး18ဦးသေဆုံးပြီးဒဏ်ရာရသူ40ကျော်ရှိခဲ့ကြောင်းစစ်ရေးသတင်းရင်းမြစ်များအရသိရပါတယ်။ KIA ၏သတင်းနှင့်ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကထိုတိုက်ခိုက်ခံရမှုမှန်ကန်ကြောင်း KNG သတင်းဌာနသို့အတည်ပြုတော်လဲထိခိုက်သေဆုံးမှုအသေးစိတ်အချက်အလက်များကိုမသိရသေးဘူးလို့ပြောကြားထားပါတယ်။တကယ်စစ်တင်နှံနေရာမဟုတ်ဘဲအခုမှဖွင့်ဖို့ပြင်ဆင်နေတဲ့နေရာဖြစ်တယ်လို့လည်းသိရပါဗျ။ထို့အပြင်စစ်ကောင်စီတပ်သည်ရွှေကူမြို့နယ်တခုတည်းကိုသာမကဖားကန်မြို့နယ်ရှိ KIA တပ်မဟာ9နယ်မြေနှင့်တရင်71နမ်တီကျေးရွာအနီးရှိနေရာများကိုပါတပြိုင်နက်ဘုံကျဲတိုက်ခိုက်ခဲ့ပြီးနမ်တီကျေးရွာအနီးတွင်လည်းအရက်သားတဦးသေဆုံးခဲ့တယ်လို့သိရပါဗျခင်ဗျာ။ဆလဘီခမရ409နှင့်ပလဲမြို့နယ်အတွင်းစစ်ကြောင်းထုံးနေတဲ့စစ်ကြောင်းမှစစ်မှုထမ်းတပ်သားတဲ့3ဦးလနက်ခရမ်းများနဲ့အတူအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။စက်တင်ဘာလ19ရက်နေ့တွင်စစ်မှုထမ်းအပတ်စဉ်73မှခမရ409တွင်တာဝန်ထမ်းဆောင်နေတဲ့ပါစတပ်သားအောင်မျိုးပိုင်နှင့်ပါစတပ်သားဟိမင်းသူတို့သည်အကြမ်းဖက်စစ်တပ်လက်အောက်တွင်ဆက်လက်တာဝန်မထမ်းဆောင်လိုတော့သဖြင့် MA1 နှစ်လက်ကြီးပေါက်3ခု G120 တောင်းနဲ့အတူဒဝဲမျိုးသားလွတ်မြောက်ရေးတပ်တော် DNLA ထံသို့လက်နက်ချအလင်းဝင်ရောက်လာခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။၎င်းတို့နှစ်ဦးအားစုချင်းငွေ350စီအသီးသီးချင်းမြင့်ဂုံပြုတ်ပေးအပ်ခဲ့ပြီးနောက်လွမြောက်နေရာတစ်ခုသို့ပို့ဆောင်ပေးခဲ့တယ်လို့သိရပါဗါ။အလားတူစက်တင်ဘာလ9ရက်နေ့တွင်ပလဲမြို့နယ်အတွင်းစစ်ကြောင်းထိုးနေသောအကြမ်းဖက်စစ်တပ်မှစစ်မှုထမ်းတပ်သားတက်ကိုနိုင်ရဲလင်းသည်တနက်တက်လက်ယူဆောင်လာပြီးရင်းမပင်ခရိုင်အမှတ်31တပ်ရင်းထံသို့အလင်းဝင်ရောက်ခဲ့ကြောင်းသတင်းရရှိပါဗါ။အလင်းဝင်လာသောစစ်မှုထမ်းတပ်သားတက်ကိုနိုင်ရဲလင်းသည် MA1 တနက်တက်လက်ကြီးပေါက်၄ခု 5.56G 500တောင်းနှင့်လက်ပြမိုင်းတလုံးတို့ယူဆောင်လာခဲ့ကအလင်းဝင်ရောက်ခဲ့ပြီးရမပင်ခရိုင်အမှတ်31တရင်မှတရင်မှုဥပကျန်းကငွေကျပ်350ချီးမြှင့်ထောက်ပံ့ခဲ့တယ်လို့သိရပါဗျခင်ဗျာ။ယခုနောက်ဆုံးစီးရီးသတင်းနေဖြင့်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအခြေခံစစ်ပညာသင်တန်းအပတ်စဉ်18သင်တန်းဆင်းပွဲပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး၏အခြေခံစစ်ပညာသင်တန်းအပတ်စဉ်18သင်တန်းဆင်းပွဲအခမ်းအနားကိုလွမြောက်နေမြေတနီယာတွင်အောင်မြင်စွာကျင်းပပြုလုပ်နိုင်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးမှသတင်းထုတ်ပြန်ပါသည်။အဆိုပါသင်တန်းကာလအတွင်းအခြေခံစစ်ပညာဆိုင်ရာသင်ခန်းစာများစစ်နည်းဗျူဟာရေးဆွဲခြင်းဆိုင်ရာသင်ခန်းစာများစစ်တီတော်ကျင့်ဝတ်နှင့်စည်းကမ်းဆိုင်ရာသင်တန်းစာများနိုင်ငံရေးအသိပညာများနှင့်ကိုယ်ကာယကြံ့ခိုင်မှုပိုင်းဆိုင်ရာသင်ခန်းစာများကိုပြင်းပြင်းထန်ထန်လေ့ကျင့်သင်ကြားပေးခဲ့တယ်လို့ဖော်ပြထားပါသည်။ထို့အပြင်အခြေခံစစ်ပညာသင်တန်းအပတ်စဉ်18သင်တန်းဆင်ပွဲအခမ်းအနားသို့မြူသားညညရဲ့အဆိုအရကာကွယ်ရေးဝန်ကြီးဌာနစစ်ရုံးချုပ်မှတာဝန်ရှိသူများမိဖက်တော်လိုင်းတပ်ဖွဲ့တစ်ခုဖြစ်သောဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BBLA နိုင်ငံရေးမှူးဒေသတွင်းမိဖက်တော်လိုင်းတပ်ဖွဲ့များဖြစ်သောမိုးကုတ်ဗျူဟာဗျူဟာအမှတ် 93 TRI ဗျူဟာ ပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်းအမှတ်913မှတာဝန်ရှိသူများမြို့နယ်ပကဖပလဖတာဝန်ရှိသူများတော်လန်ရေးနယ်ပယ်အသီးသီးမှရဲဘော်ရဲဘက်များနှင့်ဒေသခံရဲမိရဲဖများလည်းပါဝင်တက်ရောက်ခဲ့ကြပြီးတင်နန်းစင်းရဲဘော်များအားအားပေးဂုဏ်ပြုစကားများပြောကြားခဲ့တယ်လို့သိရပါတယ်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးသည်အာဏာရှင်စနစ်အမြင့်ပြတ်ချေမှုန်းရေးဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးတာဝန်များကိုဥလဲမတုံစထက်တဘိုးထမ်းဆောင်လျက်ရှိပါကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရေးသတင်းကောင်းနှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှယ်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့ပြည်တွင်းသတင်းများကိုမေဦးမုံမှဆက်လက်တင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်မင်္ဂလာမနက်ခင်းပါရှင် Radio NUG မနက်ခင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားပါမယ်ကျွန်မကတော့မေဦးမုံပါပထမအဦးဆုံးတင်ပြပေးမယ့်သတင်းကတော့ချောင်းမြို့နယ်အတွင်းလေချောင်းရင်ကာကွယ်ရေးအသိပညာပေးလုပ်ငန်းများနဲ့ထောက်ပံ့ကူညီမှုများပြုလုပ်တဲ့သတင်းဖြစ်ပါတယ်စကိုင်းတိုင်းဒေသကြီးချောင်းမြို့နယ်အတွင်းမှာရှိတဲ့ပြည်သူတွေကိုလေချောင်းအနေနဲ့အသိပညာပေးခြင်းနဲ့ဆစ်ရှောင်းစခန်းတွေမှာနေထိုင်သူတွေအတွက်ထောက်ပံ့ကူညီခြင်းတွေကိုစက်တင်ဘာလပထမပတ်ထဲမှာပြုလုပ်ခဲ့ကြောင်း NGO လူခွင့်ရေးဆိုင်ရာဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။အသိပညာပေးလုပ်ငန်းတွေနဲ့ထောက်ပံ့ကူညီပေးမှုတွေကိုမြို့သားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနလူခွင့်ရေးတာဝန်ခံတွေနဲ့ချောင်းမြို့နယ်အုပ်ချုပ်ရေးအဖွဲ့ကကာကွယ်တပ်ဖွဲ့ဝင်တွေပူးပေါင်းပြုလုပ်ခဲ့ကြတာဖြစ်တယ်လို့ဖော်ပြထားပါတယ်။လူခွင့်ရေးတာဝန်ခံတွေနဲ့မြေပြင်ကာကွယ်ရေးအဖွဲ့တွေအနေနဲ့ချောင်းမြို့နယ်အတွင်းဂျမတ်စီအုပ်စုရဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေဖြစ်လာရင်လုံဆောင်ရမယ့်အချက်လက်တွေကိုစနစ်တကျသင်ကြားမှုတွေပြုလုပ်ခဲ့ကြသလိုတရုတ်ပြလေကြီးမှုတွေကိုလည်းပြုလုပ်ခဲ့တယ်လို့သိရပါတယ်။လာတူချောင်းမြို့နယ်အတွင်းကစစ်ဆောင်စခန်းမှာနေထိုင်သူတွေအတွက်လိုအပ်တဲ့အခြေခံစာသောက်ကုန်နဲ့စာရေးကိရိယာတွေကိုထောက်ပံ့ကူညီခဲ့ကြတယ်လို့သိပေးထားပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့ဇီကုံရဲစခန်းတိုက်ခတ်မှုတွင်ဒဏ်ရာရရှိခဲ့တဲ့ရဲမိသားစုဝင်အမျိုးသမီးနဲ့ကလေးများအားစီဒမ်ကျန်းမာရေးဝန်ထမ်းများမှစေကူတာပေးတဲ့သတင်းပဲဖြစ်ပါတယ်။စက်တင်ဘာလ18ရက်နေ့ကံဘလူးမြို့နယ်ဇီကုံမြို့ရဲစခန်းအားပကပလှူရှားတရင်များကဝင်ရောက်စီးနှင်းရှင်းလင်းခဲ့မှုဖြစ်စဉ်မှာဒဏ်ရာရရှိခဲ့တဲ့ရဲမိသားစုဝင်အမျိုးသမီးများနဲ့ကလေးတငယ်များအားမြို့နယ်ကျန်းမာရေးတာဝန်ခံဦးဆောင်တဲ့စေအဖွဲ့မှလိုအပ်တဲ့ဆေးဝါးကုသမှုများဆောင်ရွက်ပေးလျက်ရှိကြောင်းမြူသားညီညွတ်ရဲ့အစိုးရအဖွဲ့မြို့နယ်ကျန်းမာရေးတာဝန်ခံထံမှသတင်းရရှိပါရယ်။ဒါအပြင်မိဖွားရင်လိုအပ်တဲ့ကိုဝင်ဆောင်မြို့သမီးအားလည်းကောင်းမွန်စွာစောင့်ရှောက်ကူတာပေးလျက်ရှိတယ်လို့သိရပါရယ်။ဇူလိုင်လ29ရက်နေ့မှာကျန်းမာစစ်ကောင်စီမှအများပြည်သူအားဆေးဝါးကူတာပေးလျက်ရှိတဲ့မြို့နယ်ကျန်းမာရေးစေယုံအား၄ချောင်းနဲ့၂ချိန်တိုင်တိုင်တိုက်ခတ်ခဲ့ရာစေယုံလုံးဝပျက်စီးခဲ့တော့လဲ CDM ကျန်းမာရေးဝန်ထမ်းများအနေနဲ့စိတ်တကျလက်လျှော့ရှုံးပေးခြင်းမရှိပဲအများပြည်သူကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းများအပြင်ကျမစစ်ကော်မရှင်ဘက်တော်သားတရခန့်များကိုပါလူသားချင်းစာနာမှုအဖြစ်နဲ့ဆေးဝါးကုသမှုများပေးလျက်ရှိကြောင်းထုတ်ပြန်ထားပါတယ်ရှင်ဆက်လက်ပြီးမန်တုံနဲ့ကြောင်မဲမြို့မှာပျက်စီးနေတဲ့တံတားတွေကိုပြန်လည်ပြုပြင်ပေးပြီးရေမြောင်းများကိုလည်းတူဖို့ရှင်းလင်းပေးတဲ့သတင်းကိုတင်ပြပေးပါဦးမယ်တောင်ပြည့်မန်တုံမြို့မြို့လယ်ရက်ွက်ရှိပျက်စီးနေတဲ့တံတားကိုပြည်သူလူထုများဖြတ်တန်းသွားလာရအဆင်ပြေစေရန်အတွက်အော်ဂူလာမှာစတင်ပြုပြင်ခဲ့ကစက်တင်ဘာလ18ရက်နေ့မှာဆောက်လုပ်ပြီးစီးခဲ့ကြောင်း PSLF TNLA မှသတင်းထုတ်ပြန်ပါတယ်။စုပေါင်းတရဟအလျား26ပေနဲ့အနက်5ပေရှိပြီးစုစုပေါင်းကုန်ကျစရိတ် 95 သိန်းကျော်ကုန်ကျခဲ့တယ်လို့ဖော်ပြထားပါတယ်။လာတူကြောင်မဲမြို့မှာလည်းမြို့နယ်စီပင်သားရေးဖွဲ့မှဦးဆောင်ပြီးပျက်စီးနေတဲ့တံတားကိုပြန်လည်ပြုပြင်ပေးခြင်းတောင်ကျရေကြောင်းပိတ်ဆို့နေသောရေမြောင်းများကိုရှင်းလင်းပေးခြင်းနဲ့ရေလွှဲမြောင်းများကိုလည်းတူဖို့ချင်းများဆောင်ရွက်ပေးခဲ့တယ်လို့သိရပါဗျ။ဒါအပြင်မြို့ရင်းရှိပလက်ဖောင်းများပဟိုဈေးရှိမိသက်ရေကန်များကိုဈေးအောင်ချဲ့ပေးခြင်းနဲ့တလန်းမောင်းဆိုင်ပုံများလမ်းညွန်ဆိုင်ပုံများကိုတက်ဆင်ပေးခဲ့ပြီးမြို့ရင်းတာယာလှပစိမ့်လန်းစုပြည့်စည်ရန်အတွက်တန်ရှင်းများပြုလုပ်ဆောင်ရွက်ခဲ့တယ်လို့အသိပေးထားပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ဖန်ခိုင်တွင်ဖန်စီရမိတဲ့မွေးရည်ဆေးဝါး WY ဆေးပြား63သိန်းကျော်ကိုမိရှုဖျက်ဆီးတဲ့သတင်းပဲဖြစ်ပါတယ်။KNU ကမျိုးသားစီယုံဖန်ခိုင်တွင်ဖန်စီရမိတဲ့ကာလတံမိုးပြမ်းမြထိုင်းဘက်3059သိန်းတံမိုးရှိမွေးရည်ဆေးဝါး WY အလုံးရေ63သိန်း 18,900 တလုံးကို KNU ကမျိုးသားစီယုံမွေးရည်ဆေးဝါးတိုက်ဖျက်ရေးနဲ့လူကုန်ကူးမှုပပျောက်ရေးကော်မတီနဲ့ကမျိုးသားရဲတပ်ဖွဲ့ KNPF တို့မှစက်တင်ဘာလ19ရက်နေ့မှာဖန်ခိုင်တပ်မဟာခွနစ်ဌာနချုပ်တွင်မိရှုဖျက်ဆီးခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။ဆိုပါမွေးရည်ဆေးဝါးများသည်တနင်္ချနဘူးမြို့နယ်ကင်းမျိုးသားလူမျိုးရေးတပ်မတော် KNLA တရင်တရတက်မှဖမ်းဆီးရမိခဲ့သော မူရစီဝါ WI ဆေးပြားတသောင်းနှစ်ထောင်များတောင်ရင်မြစ်တစ်လျှောက်လုံခြုံရေးယူထားသောဒုတိယဗိုလ်မှူးကြီးစောခင်လေးဦးဆောင်သောကရင်မျိုးသားလူမျိုးရေးတပ်မတော် KNL မှမူယူချဒေသတွင်ဖမ်းဆီးရမိခဲ့သောမူရစီဝါ WI ဆေးပြားပေါင်း59သိန်း9000ပြားနှင့်2025ခုနှစ်မေလအတွင်းတကရဲပိုင်ချုံမြို့၌ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်ရင်း19မှဖမ်းဆီးရမိသောမူရစီဝါ WI ဆေးပြား9900ပြားတို့ဖြစ်တယ်လို့ဖော်ပြထားပါတယ်ဆိုပါမူရစီဝါ WI ဆေးပြားများအားဖျက်ဆီးခြင်းခံနာသို့ KNU ကရင်မျိုးသားစည်းရုံးဗဟိုစီကန်းကြီးကျက်ထိန်သိမ်းရေးကော်မတီဥက္ကဋ္ဌဘရုနော်ဒါဒါ KNU ဖန်အန်ခိုင်ဥက္ကဋ္ဌဘရုစောအောင်မော်၏တမဟာခုနှစ်တမဟာမူပုံမူချုပ်စောဒီကွယ်ထူဖန်အန်ခိုင်ရဲမူကြီးဒုဗိုလ်မူကြီးစောမောင်ကြီးကရင်မျိုးသားလူမျိုးရေးတပ်မတော်စစ်ဌာနချုပ်ဒုတိယဗိုလ်မူကြီးစောခင်လေကရင်မျိုးသားလူမျိုးရေးတပ်မတော် KNL တမဟာခုနှစ်မှတယင်းမှုများနဲ့တယင်းတာဝန်ရှိသူများကရင်မျိုးသားရဲတပ်ဖွဲ့ KNPF မှတာဝန်ရှိသူများဖယံခရံတာဝန်ရှိသူများဖယံခရံကရင်လူငယ်အစည်းအဝေးမှတာဝန်ရှိသူများနဲ့ထိုင်းတာဝန်ရှိသူများတို့တက်ရောက်ခဲ့တယ်လို့သိရပါဗျ။ KNU သည်မူရစ်ဆေးဝါးတိုက်ဖျက်ခြင်းကိုထိုင်းနိုင်ငံနဲ့တူလက်တွဲဆောင်ရွက်လျက်ရှိပြီးထိုင်းနိုင်ငံတာဝန်ရှိပုဂ္ဂိုလ်များကိုခေါ်ယူကာမူရစ်ဆေးဝါးများစစ်ဆေးအတည်ပြုပြီးနောက်မိရှုဖျက်ဆီးခဲ့တယ်လို့အသိပေးထားပါဗျ။ KNU သည်မူရစ်ဆေးဝါးရောင်းချကုန်ကူးခြင်းနဲ့လုံးဝပတ်သက်မှုမရှိတဲ့အပြင်မူရစီဝါထုတ်လုပ်ဖြန့်ချီသူများကိုဖော်ထုတ်ရေးယူသွားမှာဖြစ်ပြီးမူရစီဝါနဲ့ပတ်သက်ပြီးဖန်ဆီးရမိခဲ့သူများကိုအစစ်အပြစ်ပေးရေးယူမှုများလုံဆောင်လျက်ရှိကဖန်ဆီးထိန်သိမ်းရရှိခဲ့သောမူရစီဝါများကိုလည်းဖြည့်ဆည်းမှုများအစဉ်ပြုလုပ်လျက်ရှိတယ်လို့ထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့ Casual ကပေးပို့ထားတာဖြစ်ပါတယ်ရှင်။
Radio UNG မှာဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီး Radio UNG ရဲ့တော်လှန်ရေးကြပြအစီအစဉ်အနေနဲ့နေချူသွေးရေးသားထားတဲ့စစ်လီရင်ကိုစာပြစ်ချင်တဲ့ဆိုတဲ့ကြပြကိုရန်တိုင်းမှာခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။စစ်လီရင်ကိုစာပြစ်ချင်တယ်။ကဘာမကြီးစရာဖြစ်ဖြစ်တွေကြုံနေရတဲ့နိုင်ငံတော်ကြီးမှာစစ်အာဏာရှင်တွေကိုကဘာမကြီးတဲ့နိုင်ငံတော်ကြီးမှာတရားမှုမတရားမှုဆိုတဲ့လူအခြေခံအသိတောင်မရှိတော့တဲ့အာဏာရှင်တွေရဲ့ခိုင်းဘက်စစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေစစ်ပွဲဆက်ကွဲမဟုတ်တဲ့ပြည်သူတွေပေါ်ရရက်ဆက်ဆက်ပြစ်ခတ်တပ်ဖြတ်နေတဲ့လုပ်ရက်တွေသူ၏ညီနက်တွေထောင်းထောင်းထားစီတဲ့စစ်လေရင်တွေစစ်လေရင်တွေကိုငါစားကျင်တယ်စာသင်ကျောင်းတွေနဲ့ဈေးရုံဈေးရန်တွေဘာသာရေးအဆောက်အုံတွေနဲ့ဖျားစီတွေဖုံးတော်ကြီးကျောင်းတွေမြို့တွေကျော်တွေပေါ်ဘုံကျဲချနေတဲ့စစ်လေရင်တွေစစ်လေရင်တွေကိုငါစားကျင်တယ်ငါဝန်းစာရဲ့လူအပ်ချက်ပြည်သူကိုသတ်ဖြတ်နေတဲ့စစ်ခွေးတွေနဲ့မိုက်သွေးကြွနေတဲ့စစ်လီရင်မှုတွေအပါအဝင်စစ်လီရင်တွေကိုငါစားပြစ်ချင်တယ်စစ်လီရင်တွေကိုစားကျင်နေတဲ့ငါအစာရင်ကစစ်အာဏာရှင်တွေရဲ့အတန်ကြားရင်ထိမရသိမရနဲ့ပိုဆာလောင်လို့စစ်လီရင်တွေကိုငါစားကျင်တယ်လောင်ကျွမ်းနေတဲ့မီးလျံတွေကြားတဲ့ကြီးလန့်စားစားနေရများမျက်စိရှိမှတဲ့တရွာလုံးကိုမီးလောင်တိုက်သွင်းနေတဲ့မြင်ကွင်းဒုက္ခသည်တွေရဲ့ငတ်မွက်ဆာလောင်မှုမျိုးနဲ့စစ်လီရင်တွေကိုငါစားပြစ်ချင်တယ်ရောင်ဝုန်အထိနဲ့အိုးအိမ်မဲ့သွားတဲ့အဖြစ်ထွက်ပြေးတင်းရှောင်းနေရလို့မပြောသူတွေဟာစစ်လီရင်တွေကိုစားရရင်သိပ်ပျော်မှာငါစစ်လီရင်တွေကိုစားခြင်းနဲ့မတရားတာကိုမတရားမဲ့သိတဲ့စိတ်နဲ့မတရားတာကိုဆန့်ကျင်တော်လန့်ဝင့်တဲ့စိတ်နဲ့စစ်လီရင်တွေကိုငါစားခြင်းနဲ့စစ်လီရင်တွေကိုစားပစ်ခြင်းနေတဲ့ငါစိတ်ကစီးထားတဲ့ဖက်နဲ့တစ်ဖက်နဲ့ကောက်ပေါက်ပစ်တဲ့ကလေးငယ်လိုစစ်လီရင်တွေကိုငါစားခြင်းနဲ့နေဂျူသွေး
ရေဒီယို UNG သောတာရှင်များရှင်အခုဆက်လက်ပြီးရေဒီယို UNG ရဲ့တော်လရေးတိဂီတာအစီအစဉ်အနေနဲ့ဗာကြီးအောင်ရေးတာတည်ဆိုထားတဲ့ငုံငိုပါနဲ့ကလေးရဲ့ဆိုတဲ့တဆင်ကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ရှင်
Please don't say goodbye
Radio NUG မှာဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီး Radio NUG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့ဒိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio NUG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
นูบาเบนาบุงนั่นคงไรหูไปเกมตุงอิมคุยสักคาอำนำกูขึ้นสู่มาตรงนิมหงยากาทักตรงเงี้ยสงไอทุกใครนี้อักษกามินดำลุนแหงกันอ๋อทุกทักยานำขอดาสูเซฟทีมสิกทีปูนาเสียมตุยหุกเกียติยาทั้งอังฮินากาไปเลวบลุนแหงนั่นอีกเส้นอ๋อยาบอกีท่าเส้นมัดที่เบตุกีติยาทั้งยาอักทุนากาปลว่าบาตูมินดัดกัมเบลต์อาหินามดูนเฮคิวงชุมสนนักกุบีไว้ติลูเซซปูนอเป็ดกีเตียทังเงียงไงถูกใครนี้มินดัดลุนเฮงกันอ๋อทุกทักยาวนำขอดาสูเซฟทีมสิกทีปูนอเสียมตุยฟูเป็ดกีเออันิตยากักกินินิเคโลอามขึ้นสมงตุนอีกูลูปิงน้ำตากันิสิตฮุกีติลูซิฟติมปูนอเป็ดกินีตัวเฮียอธิข้าวมาพรำหักถุยสี่กันยำตุยปุงสี่กุลุมหลอกลูทุนอับงงกูเสฮุขอนัดอีกเส้นอมอายาปอลุมตาฮุกีติลูอันนี้เป็นอากาศกินีซิฟติมปูนออังดูยุครางาไรสัดอีบายาผัวอาเคนขะกูรู้ละเอลูสี่ยำตุยฮุกูลูเซตุยปีอักเดบดาทุกีติลูเปรกีนีเซฟทีมปูสุนเซซปูนออาณาอักสุนโลกนาตุนอิลูซีทีเอ็มวากีเอยาอักเซอักคุยคอมเมปุกีเอยาปูอันิมดุยโลกากินีปะเลวัมดูนแหงหุมนามา nhat e thi khak se no ya po lu se ya tuim thin ko alum lo ka phu na sen mathi be tu ki tilu nam ma eno pet ki ani asuna na sen sun mhum nam ka ai thang ya ki lo na anisa ka kini na sen hin se nim tuita am thi sim tu ki sik thi ko avya phu ko thi khayung ka thi ki tu hi nap uma akdop da yam hat eki tilu nam mai no petkiani tu kha aksung khun sum ya ang hin khun sum bi ukta kama ku phi chi nama nhat ek se thi khau no ya bolu ha se thum pu kya ang lo na phu thi kya ka kini thik ki ani bung hin se yam tu ki ko avya phu se ko alum lo ka phu thik kya ka kini phung long khu yung ka ping nam akdum nhat e thi khau no khangak dum ya ko kai ikya ka kini asuna phu sik them ya sei tui ang senga thu ki tilu pet ki ani to akum khing kha aphang shum chon na bi wain tu ki se sa ko ma shin su no ku abi na kho wai lu ne ya aning ming sa lang sun ya pen lok ya ka kini ba pe abung shum chon na bi wai tilu se sa pu no asu so ya pen ma ko lo bi khui za kha halik phu nu bung ta nu ne hakib yak khukung shum son na ambi khoti ungo tilu ani pena ka kini asuna nu ne hakib yak khukung khu khong palewa batu min dat kamplet mpui kya ka kini se sabu no ku ani ngo na ka than sun am ka na ti ungo ani ti ung tung nu kya ka kini king kha ngu yak khatung ani bi waya shum son na aksukung ha khaya ti dim dun he bukya ka kini ba pe abung lun he phrak thum ya thum kip lo lu se sapo no ani up thim na ka lun he phra ya hyung ak su shum zo na bi khaya mto kya ka kini su nga ki no ba be na ni ya ye na ni
akum tu lu ba kho a dekung anik ua maya pok dui tiki bungyan ya song tau ilu khangak lum tiku lem boy kini khom dekung anik u maya bungyan ne sun am yukuma ani prana kaki aklum akli apelep apulum angtun aksak anghum tiare ki ahine hin ku kau e se ulu adupsa nin heong bi pok dui tiki ani asuna phu hina ku e se ki song tau e angkhaw waya atuilam human bai thukini mdekung ani uwa maya pokdui thiki bungya ne hin athanung tuk avena athi thaya tuk avena thuna vekya kaki asuna thun naniwa phang yam singna ke naniya bumsi bai pokdui thiki esun ku naniya he khoi ding ding bai asune sun akduma pokulu yalem so thikuk sakho kini ku up e yang kho bungyan mai naniya phung ख्राक्स एयंग पी ननियाम थेई बाई नफुआ कु अकु एसेता अथोनुंगता मसिंगनाके यामसिंगलु सोंगएकी खांगु ननियाक प्रवाई
रेडियो एनयूजी ये दोडा शेन मीवा पीदू म्या शिन जमारु रेडियो एनयूजी ये मना 7 नाई ख्वे ने न्या 7 नाई ख्वे तनी नजेई लाइन टो ठोले मुरे को ऑक्टोबर लाजान गा साटेन पी यनारो मा फिते चाओ अति पे अपारे शिन လာမယ့်အောက်တိုဘာလတရနေ့ကစတင်ပြီး Radio NUG အစီအစဉ်လေးကို Facebook, YouTube, Spotify, TikTok နဲ့ live.radionug.org internet တို့ကနေပုံမှန်အတိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအသိပေးတင်ပြအပ်ပါတယ်ရှင်ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.66 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းမေတ္တာပို့သလိုက်ပါတယ်ရှင်။မြေသားညီငယ်တွေအစိုးရရဲ့စက်တွေရဲ့တရင်အချက်အလက်တွေလူပညာဝေကြီးဌာနကထုတ်လွှင့်နေတဲ့ ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်